Syria နိုင်ငံအတွင်းမှာရှိနေတဲ့ Russia တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းမှုသမရဗလာဒီမီပူတင်ကအမိန့်ထုတ်ပြန်လိုက်ပါတယ်ကုလသမဂ္ဂကဂျာဝင်ဆောင်ရွက်ပေးတဲ့စီးရီးယားညီညာရေးဆွေးနွေးပွဲတွေဂျနီဗာမြို့မှာစတင်တဲ့နေ့မှာပဲအဲ့ဒီလိုတပ်ဖွဲ့တွေပြန်လည်ရုတ်သိမ်းမဲ့အမိန့်ထွက်လာတာပါစီးရီးယားနိုင်ငံအတွင်းရရှာတပ်ဖွဲ့တွေလှုပ်ဆောင်မှုပေးအပ်ထားတဲ့တာဝန်ဟာပြင်းထန်သွားပြီဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးစာဂျေရွှေကူးနဲ့နိုင်ငံခြားရေးဝန်ကြီးစာဂျေလာဖရော့တိုကိုသမရပူတင်ကတနင်္လာနေ့မှာပြောကြားခဲ့ကြောင်းတင်မီဒီယာတွေမှာကိုကားဖော်ပြကြပါတယ်လုပ်ငန်းတာဝန်တွေပြင်းပြောက်သွားပြီဖြစ်တဲ့အတွက်အင်ဂါနေ့ကစပြီးစီးရီးယားအာရဗ်သမရနိုင်ငံအတွင်းမှာရှိနေကြတဲ့ရုရှားတပ်ဖွဲ့အများစုကိုပြန်လည်ရုတ်သိမ်းဖို့သူ့အနေနဲ့အမိန့်ထုတ်ပြန်လိုက်ကြောင်းဝန်ကြီးတွေကိုသမရပူတင်ကပြောကြားခဲ့တယ်လို့ဆိုပါတယ်စီးရီးယားနိုင်ငံအတွင်းကရုရှားလေတပ်အခြေစိုက်စခန်းမှာရှိနေကြတဲ့အဓိကအစိပ်ပိုင်းတွေကိုပြန်လည်ရုတ်သိမ်းမှာဖြစ်ကြောင်းသမရပူတင်ကစီးရီးယားသမရဘာရှားအယ်အာဆတ်ကိုတယ်လီဖုန်းနဲ့ပြောကြားခဲ့တယ်လို့ရုရှားသမရယုံအင်တာနက်ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်စီးရီးယားအစိုးရကတော့ရုရှားတပ်ဖွဲ့တွေပြန်လည်ရုတ်သိမ်းမဲ့ကိစ္စကိုသမရအာဆတ်ကသဘောတူကြောင်းဒါပေမဲ့လေတပ်ကြီးတစ်ခုလုံးတစ်ပြိုင်တည်းပြန်လည်ရုတ်သိမ်းမှာမဟုတ်ဘူးလို့ရုရှားတို့ဘက်ကသူတို့ကိုကြေညာပြုထားကြောင်းပြန်လည်ပြောကြားခဲ့ပါတယ်